ုင်ဒေတာကြီးအလုံးမျိုးနဲ့ပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနနှင့်အခြေခံပညာဦးစီးဌာနတို့ပူးပေါင်းကျင်းပတဲ့လူငယ်စကားဝိုင်းဆွေးနွေးပွဲကိုယနေ့နေ့နဲ့ဆယ်နိုင်ကအလုံးမျိုးနဲ့အမှတ်6အခြေခံပညာထက်တန်းကြောင်းအနန္တပညာခန်းမမှာကျင်းပခဲ့ပါတယ်။အခမ်းအနားမှာ KN စီမံအုပ်ချုပ်ရေးအဖွဲ့ဝင်နှင့်အမျိုးသံကအဖွဲ့မှစကားပြောကြားခဲ့ပြီးခရိုင်ပြည်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါ်အေးခိုင်ကလူငယ်စကားဝိုင်းကျင်းပရာချင်းရဲ့ရွေးချယ်များကိုရှင်းလင်းပြောကြားခြင်းနဲ့အမတ်6အခြေခံပညာထက်တန်းကျောင်းမှာကျောင်းဆရာမကြီးဒေါက်တာယူမွန်တော်ကကျေးဇူးတင်စကားများပြန်လည်ပြောကြားခဲ့ပါတယ်။အဲဒီနောက်စကားဝိုင်းဆွေးနွေးပွဲကိုဆက်လက်ကျင်းပခဲ့ရာဥဆောင်ဆွေးနွေးသူအဖြစ်ပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမြို့နယ်ဦးစီးမှုဒေါ်အီအီမွန်ကဆောင်ရွက်ခဲ့ပြီး Grade 7မှာကျောင်းသူမာကျူးလေးကိုကလူငယ်နေ့ယဉ်ကျေးမှုကောင်းစဉ်ဖြင့်၎င်းGrade 11မှာကျောင်းသားမောင်ရဲရင်စောကလူငယ်နေ့စာပေကောင်းစဉ်ပြင်၎င်း Grade 10မှာကျောင်းသူနော်ဤမွန်ဆွေကလူငယ်နေ့နည်းပညာကောင်းစဉ်ပြင်၎င်း Grade 7မှာကျောင်းသားမောင်စီရဲထူနိုင်ကလူငယ်နေ့ကျမ်းမာရေးကောင်းစဉ်ပြင်၎င်း Grade 11မှာကျောင်းသူမမေလာဝင်းကလူငယ်နေ့မူရည်စေဝါကောင်းစဉ်များပြင်၎င်းအသီးသီးဆွေးနွေးခဲ့ကြပါတယ်ရှင်။ကာဝိုင်းကိုတရားနာထောင်ပေးနေတဲ့ကျောင်းသားကျောင်းသူအနေနဲ့ရောကိုယ်တိုင်ပါဝင်ဆွေးနွေးပေးကြတဲ့ကျောင်းသားကျောင်းသူအနေနဲ့ပါနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစီပုံကိုအမတ်6အခြေခံပညာထက်တန်းကျောင်းကျောင်းဆရာမကြီးဒေါက်တာယူမွန်တော်ကယခုလိုပဲပြောကြားသွားခဲ့ပါလိမ့်ရှင
်။လူငယ်စကားဝိုင်းလေးကိုကျင်းပခြင်းအပြင်အဓိကခေါင်းစဉ်5ခုပေါ့နော်။လူငယ်နဲ့စာပေ၊လူငယ်နဲ့မူရစေ၊လူငယ်နဲ့ကျမရေး၊လူငယ်နဲ့ယဉ်ကျေးမှု၊လူငယ်နဲ့ဤပညာဆိုပြီးတော့ခေါင်းစဉ်လေး5ခုနဲ့ကျင်းပသွားတဲ့အခါမှာကျမတို့ကျောင်းသားလူငယ်လေးတွေတချို့ကဏ္ဍလေးတွေကိုတော့ဒီတရားအမှတ်တရရှိကြရတယ်ပေါ့နော်။ဥပမာလူငယ်နဲ့နီးပညာဆိုထရန့်ဖြစ်နေတဲ့ကိစ္စသူတို့ကောင်းကျိုးဆိုးကျိုးလေးတွေတည်သွားတယ်။နောက်ခါသူတို့မေ့လျော့နေကြတဲ့လူငယ်နဲ့စာပေအဓိကလူငယ်နဲ့ယဉ်ကျေးမှုပေါ့နော်။ဒီလိုကဏ္ဍလေးတွေဆိုလေသူတို့မေ့လျော့နေတဲ့အကြောင်းအရာလေးတွေကိုပြန်လည်ဒုဖို့ပေးတယ်ပေါ့နော်။စာပေဖတ်ဖို့တွေအခုဆိုကလေးတွေတော်တော်လေးပြက်ကွက်နေကြတယ်မေ့လျော့နေကြတယ်ဆိုရှယ်မီဒီယာပေါ်မှာပဲအချိန်ကုန်နေကြတယ်ပေါ့။အဲ့ဒီဟာလေးတွေကိုသတိပေးတဲ့ရလဲရောက်တယ်နောက်တစ်ခုကျမတို့ရဲ့ education site ကပြောမယ်ဆိုရင်လေအဲဒီ SPI လို့ခေါ်တဲ့ student participation initiative เนาะကျောင်းသားများပါဝင်လှူရှားမှုအစပြုဆောင်ရွက်မှုရဲ့ကဏ္ဍလေးတစ်ရက်အနေနဲ့လူငယ်နဲ့စကားဝိုင်းလေးကိုကျင်းပပေးခြင်းအားဖြင့်ကလေးလေးတွေကိုယ်တိုင်ဦးဆောင်ပြီးစကားပြောတဲ့အခါမှာ public speaking လေးတွေလည်း skill လေးတွေလည်းကျွဲဝလာတယ်နောက်တစ်ခုကကြတော့သူတို့မိမိလေးတွေဖြစ်နေတဲ့အရာလေးတွေလည်းပြန်လဲတူဖို့ပေးရရောက်တယ်။နားထောင်တဲ့ကျောင်းသားကျောင်းသူအနေနဲ့ရောကိုယ်တိုင်ပါဝင်ဆွေးနွေးတဲ့ကျောင်းသားကျောင်းသူအနေနဲ့ရောအနှုံးနှစ်ဖက်အကျိုးဖြစ်ထွန်းစေတဲ့အစီအစဉ်လေးဖြစ်တဲ့အတွက်ဒီပြင်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကိုကောင်းစဉ်ကောင်းလေးတွေရွေးချယ်ပြီးတော့လည်းဒီပွဲလေးတွေကိုစဉ်ဆက်မပြတ်ဆက်လက်ကျင်းပပေးပါအောင်လို့လည်းတောင်းဆိုပါရစေ။ကျေးဇူးလည်းအများကြီးတင်ပါတယ်။
စကားဝိုင်းတွင်ပါဝင်ဆွေးနွေးပေးကြတဲ့ကျောင်းသားကျောင်းသူများကပါမိမိတို့ရဲ့ခေါင်းစဉ်များကိုလည်းယခုလိုပဲရှင်းလင်းဆွေးနွေးပေးခဲ့ကြပါတယ်။
ဒါပါယနေ့ဆင်းနေပွဲလေးမှာဆိုရင်ကျွန်တော်ကလူငယ်နေ့စာပေဆိုတဲ့ခေါင်းစဉ်လေးကိုဆွေးနွေးသွားတယ်။အဲ့လိုမျိုးဆွေးနွေးမှုလေးကိုနားထောင်သွားတဲ့ကျောင်းသားတွေကိုလည်းကျွန်တော်ဘလို့စာအုပ်တွေကိုသူတို့ဖတ်ရှုလေ့လာမလဲဆိုတာကိုလည်းကျွန်တော် recommend ပေးလိုက်ပါတယ်။ဖတ်မလဲဆိုတာကိုလည်းမပြောက်တော့ဘဲနဲ့ကျွန်တော်ညွှန်ပေးလိုက်တဲ့စာအုပ်လေးကိုသူတို့ဖတ်လို့ရလာပါတယ်။ဒီလိုမျိုးဖတ်လို့ရတဲ့ဗဟုသုတကိုလည်းကျွန်တော်ပြောအကြံပေးလိုက်တိုင်းသူတို့ရဲ့ပါဝင်ခြင်းသူတို့ရဲ့မိတ်ဆွေတွေကိုပြန်လည်ပြီးတော့ဒီစာအုပ်လေးကိုညွှန်မိမယ်လို့လည်းကျွန်တော်ထင်ပါတယ်။နောက်ပြီးတော့လည်းတို့ဒီကျောင်းစာကြီးတိုက်တွေကိုလည်းဒီထက်ပိုပြီးတော့လာရောက်ကြဖို့လည်းကျွန်တော်မျှော်လင့်ပါတယ်။ပြန်နေတဲ့စင်တို့အနေနဲ့စာဖတ်ခြင်းအကျိုးကြီးသူတွေကိုလည်းနားလည်ပြီးတော့ဒီစာဖတ်ပရိသတ်တွေဖြစ်လာကြမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
။လူငယ်နဲ့ယဉ်ကျေးမှုဆိုတာဒွန်တွဲလျက်ရှိနေပြီးတော့မြန်မာနိုင်ငံမှာကမြင့်မြတ်တဲ့ယဉ်ကျေးမှုအစဉ်လာရတဲ့တရှိခဲ့တာဖြစ်ပါတယ်။အဲ့တော့ဒီနေ့သမီးဆွေးနွေးပွဲရဲ့လူငယ်နဲ့ယဉ်ကျေးမှုဆိုတဲ့ခေါင်းစဉ်အတွက်သမီးတို့ရဲ့ညီကောင်မောင်နှမကျောင်းသူကျောင်းသားတွေအားလုံးကကိုယ့်ယဉ်ကျေးမှုကိုဘယ်လိုထိန်းသိမ်းရမလဲ။ဘယ်လိုရေးရှိတည်တဲ့အောင်ထိန်းသိမ်းရမလဲဆိုတဲ့ပညာတွေကိုပေးခြင်းနဲ့အတွက်သမီးဒီနေ့မှလာဆွေးနွေးတာဖြစ်ပါတယ်။အဲ့တော့သမီးပေးလိုက်တဲ့ message လေးတွေနဲ့သမီးတို့ရဲ့ယဉ်ကျေးမှုကိုရေရှည်တည်တဲ့နိုင်အောင်ဆက်လက်ထိန်းသိမ်းသွားနိုင်မယ်လို့လည်းသမီးမျှော်လင့်ပါတယ်
။အဲဒီနောက်ကျောင်းသားကျောင်းသူများဤသိရှိလူသိများကိုပြန်လည်ဖြည့်ကြားပေးခြင်းနဲ့ခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဝင်နဲ့ဦးမျိုးသံမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ဝင်နဲ့ဦးအောင်စိုးတို့ကပါဝင်ဆွေးနွေးတဲ့ကျောင်းသားကျောင်းသူများကိုဂုဏ်ပြုမေတ္တာလက်ဆောင်များအသီးသီးချီးမြှင့်ခဲ့ကြပြီးပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနကခင်ကျင်းပြသထားတဲ့ဓာတ်ပုံနဲ့ကက်ဆက်ဆောင်စာအုပ်ပြပွဲများကိုလည်းတက်ရောက်လာကြတဲ့ခရိုင်နေမျိုးနဲ့အဆင့်ဌာနဆိုင်ရာအကြီးအကဲများစာပေချင်းမြန်တို့သူပုတ်ကလပ်အဖွဲ့ဝင်များဆရာမများကျောင်းသားကျောင်းသူများကစိတ်ပါဝင်စားစွာကြည့်ရှုလေ့လာခဲ့ကြောင်းသိရပါတယ်။ယခုသတင်းကိုတော့အလုံမြို့နယ်ပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနကရက်ကူ